မြောက်ကိုရီးယားရဲ့နျူကလ িয়ার ဘုံဆန်တမှုဟာအငဲစားနျူကလ িয়ার ဘုံဖြစ်ပြီးအမေရိကန်နိုင်ငံကိုတိုက်ခိုက်နိုင်တဲ့ဘုံအဆင့်ထိထုတ်လုပ်မယ့်အစီအစဉ်ခြေလှမ်းတစ်ဆင့်တက်လိုက်တာဖြစ်တယ်လို့မြောက်ကိုရီးယားအရေးကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်။အင်ကာနီကဆန်တတ်တဲ့နျူကလ িয়ার ဘုံဟာအရင်ကဆန်တမှုတွေနဲ့ဆိုင်ရင်ပိုသေးငယ်ပေါ်ပါပြီးပိုအားကောင်းတဲ့အတွက်တာဝေးပြစ်ဒုံမြန်ရဲ့ထိပ်ဖူးမှာတက်ဆင့်ပြစ်လွတ်နိုင်တဲ့အထိတိုးတက်နေပြီလို့မြောက်ကိုရီးယားအရေးသုံးသပ်သူအန်ဒရီလန်ခော့ဖ်က VOA ကိုပြောပါတယ်။ဒါပေမဲ့အမေရိကန်နိုင်ငံကိုနျူကလ িয়ার လက်နက်နဲ့ချင်းချောက်နိုင်တဲ့အဆင့်ရောက်ဖို့တော့သုတေသနတွေစမ်းသပ်မှုတွေနဲ့အချိန်အတော်ယူရမှာဖြစ်ပြီးအမေရိကန်နိုင်ငံကိုမြောက်ကိုရီးယားကနျူကလ িয়ার လက်နက်နဲ့စပြီးတိုက်ခိုက်မယ်လို့မထင်ဘူးလို့ပြောပါတယ်။မြောက်ကိုရီးယားဟာကဘာပတ်လမ်းကြောင်းထဲရောက်သွားတဲ့တာဝေးပြစ်ဒုံပြန်ကိုကဘာမြေပြင်စီကိုပြန်လှည့်နိုင်အောင်ထိန်းချောင်းပေးမယ်အာကာသယာဉ်ပုံစံရေးဆွဲနိုင်ရေးအတွက်ကြိုးပမ်းနေပါတယ်။အဓိကအရေးကြီးတဲ့အချက်ကတော့ကမ္ဘာမြေပြင်စီကိုအပြန်ခရီးမှာနျူကလ িয়ার ထိပ်ဖူးတပ်ဒုံးပျံဟာအလွန်မြင့်တဲ့အပူချိန်နဲ့ဖိအားကိုခံနိုင်ရည်ရှိရမှာဖြစ်ပါတယ်။အလားတူပဲအမေရိကန်နဲ့မိတ်ဖက်နိုင်ငံတွေကလည်းမြောက်ကိုရီးယားရဲ့နျူကလ িয়ার စခန်းတွေကိုစပြီးတိုက်ခိုက်မှာမဟုတ်ဘူးလို့ဩစတြေးလျနိုင်ငံဆစ်ဒနီမြို့အခြေစိုက်လိုဝီနိုင်ငံတကာမူဝါဒရေးရာဌာနတာဝန်ရှိသူရော်ရီမက်ကော့ကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကကုလသမဂ္ဂရဲ့တားမြစ်မှုကိုအလေးမထားဘဲနျူကလ িয়ার ဘုံစမ်းသပ်မှုလုပ်ခဲ့တဲ့အတွက်နျူကလ িয়ার လက်နက်ကာကွယ်ရေးစနစ်တွေကိုပုံမိုခိုင်မာအောင်ပြင်ဆင်ထားဖို့အမေရိကန်သမ္မတဘရက်အိုဘားမားကသတိပေးနှိုးဆော်ထားပါတယ်ရှင်။